မြန်မာစစ်သားတချို့စခန်းအသိမ်းခံရပြီးထိုင်းဘက်ကိုထွက်ပြေးခဲ့ကြရတယ်လို့ဒေသခံတွေကပြောလိုက်ပါတယ်။ထိုင်းနိုင်ငံနယ်စပ်နားမှာရှိတဲ့မြန်မာစစ်စခန်းတစ်ခုကိုကရင် KNL တပ်နဲ့ PDF ပူးပေါင်းတပ်တွေသိမ်းလိုက်ကြကြောင်းစစ်သားတချို့နယ်စပ်ဖြတ်ကျော်ထွက်ပြေးခဲ့တယ်လို့အနားမှာရှိတဲ့ဒေသခံတွေကပြောလိုက်တာပါ။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်ထဲမှာရှိတဲ့ပူလူတူစခန်းကို KNU ကရင်မျိုးသားစီရင်တပ်ဖွဲ့နဲ့ပူးပေါင်းတပ်တွေဒီနေ့မနေ့စောကြီးမှာသိမ်းပိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်သား10ယောက်လောက်ကိုထိုင်းနိုင်ငံတန်ဆောင်ရမ်းမြို့နယ်ပဲထွက်ပြေးခဲ့ကြတယ်လို့ဒေသခံတွေကဗီဒီယိုမြန်မာပိုင်းကိုပြောလိုက်တာပါ KNU နဲ့ပူးပေါင်းတပ်တွေဘက်ကပူလူတူစခန်းကိုဖေဖော်ဝါရီကုန်ပိုင်းတည်းကစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီနေ့မနေ့3နာရီလောက်မှာတော့သိမ်းပိုက်နိုင်ခဲ့ပြီးစစ်စခန်းမှာခုခံနေကြတဲ့စစ်သားတွေကတော့ထိုင်းနိုင်ငံနယ်စပ်ကိုဖျက်ချော်ပြီးထွက်ပြေးသွားခဲ့ကြတာပါမြောက်ရီမြို့ကနေမိုင်50ဝန်းကျင်ဝေးတဲ့ပူလူတူစခန်းချပြီးစစ်သားတွေထိုင်းဘက်ကိုထွက်ပြေးတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကို VOA ကကြိုးစားမေးမြန်းခဲ့ပေမဲ့အခုချိန်ထိမရခဲ့ပါဘူး။ KNU ရဲ့တပ်မ9နယ်မြေထဲမှာရှိတဲ့ဒီပူလူတူစခန်းသိမ်းပိုက်နိုင်ခဲ့မှုပေါ် KNU ကရင်အမျိုးသားအစည်းအရုံးဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။2021ခုနှစ်ဆေးရနာသိမ်းပြီးပြည်တွင်းစစ်ပြန်ပြင်းထန်လာတာမှာစစ်တပ်ဟာနိုင်ငံအရှိမြောက်ဘက်ကစခန်းကြီးတွေဆုံးရှုံးခဲ့တာအပြင်နိုင်ငံအရှိတောင်ဘက်ကအခုလိုစခန်းတွေလည်းတဖြည်းဖြည်းလက်လွတ်နေရတယ်လို့စောင့်ကြည့်နေသူတွေကပြောပါတယ်ခင်ဗျာ။